အစီအတော်အစဒေသကနိုင်ငံအများစုမှာကိုဗစ် -19 ကာလရောဂါကာလအတွင်းလူအခွင့်ရေးအခြေအနေတွေပိုပြီးဆိုးလာတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြဝေဖန်နေကြပါတယ်။မြန်မာနိုင်ငံမှာဆိုရင်လူရေအများစုအထူးသဖြင့်ကျေးလက်ဒေသတွေမှာကျန်းမာရေးဝန်ဆောင်မှုမရခဲ့ကြဘူးလို့အာရှဖောင်ဒေးရှင်းရဲ့2020ပြည့်နှစ်ဩဂုတ်လထုတ်အစီအစဉ်ကစားတစ်ခုမှာဖော်ပြခဲ့ပါတယ်။အကူအညီများကြသူတို့ဟာလက်နက်ကိုင်အဖွဲ့တွေစီကနေအကူအညီကိုအားကိုးနေကြရတယ်လို့ဒီဖောင်ဒေးရှင်းရဲ့အစီအစဉ်ကစားကဆိုပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်ဟာလူများစုဖြစ်တဲ့ဗမာတွေအတွက်အဓိကဖြစ်နေပြီးတခြားလူမျိုးစုတွေမရကြတာများတယ်လို့လည်းအစိုးရကစားမှဆွဆွဲထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာအိမ်တွင်းနေအမေဟာမိသားစုဝင်ငွေရဖို့ကြာပန်းအလုပ်လုပ်ကြရသူအောက်ခြေလူဒန်းစားအတွက်အလုံးမဖြစ်ခဲ့ပါဘူး။2020ပြည့်နှစ်အတွင်းအဲ့ဒီအမေထုတ်ထားတဲ့ကြားမှာပဲသူတို့တွေဟာအိမ်ပြင်ထွက်အလုပ်လုပ်ခဲ့ကြရပါတယ်။အဆုံးမှာတော့လူထောင်ပေါင်းများစွာဖမ်းဆီးခံခဲ့ရပြီးရောဂါပိုးကူးစက်နိုင်ခြေပိုများတဲ့အခြေအနေတွေအောက်မှာအကျဉ်းချခံခဲ့ကြရပါတယ်။ထိုင်းနိုင်ငံမှာတိုင်းပြည်ရဲ့အဓိကဝင်ငွေဖြစ်တဲ့ကမ္ဘာလက်ခီးသွားလုပ်ငန်းနဲ့ပြည်ပပို့ကုန်လုပ်ငန်းတွေပေါ်ကာယောဂါရဲ့သက်ရောက်မှုကိုစိုးရိမ်ကြသူတွေကအစိုးရကိုသာမကဘယင်ကိုပါကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မလေးရှားနိုင်ငံမှာကိုဗစ် -19 ကာယောဂါကြောင့်ထိခိုက်မှုကျော်ပါသက်သာစေရေးအကူအညီပေးအစီအစဉ်တွေမှာပြည်ပရွှေပြောင်းလူသားတွေနဲ့ဒုက္ခသည်တွေကိုဖယ်ထုတ်ထားခဲ့ပါတယ်။စင်ကာပူနိုင်ငံမှာဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ပြည်ပရွှေပြောင်းလူသားတွေကိုဒီချောက်ခွဲထုတ်အသင့်ပြင်ထားပြီးသားစားစရာတွေကြွေးပြီးတော့ရွှေပြောင်းဝင်ရောက်သူစန့်ကျင်ရေးစိတ်ပေါ်လာအောင်အာဏာပိုင်တွေကမီးထိုးပေးခဲ့တယ်လို့လူခွင့်ရေးအဖွဲ့တွေကဝေဖန်ပါတယ်။နိုင်ငံပေါင်း17နိုင်ငံလူရေတန်ပေါင်း650ကျော်ရှိတဲ့ရှေ့တောင်အစဒေသမှာဒီမိုကရေစီနုနယ်သေးတဲ့နိုင်ငံတွေပါဝင်ပြီးကိုဗစ် -19 ကာယောဂါကြောင့်ရိုင်းနဲ့လာနေတဲ့တိုင်းပြည်စီးပွားရေးတွေပြန်ထူထောင်ဖို့တင်းတင်းကြပ်ကြပ်လှုံ့ဆော်ခဲ့ကြပါတယ်။